ရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလှကျဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကစတင်တာဝန်ယူလိုက်ပြီးတဲ့နောက်ပထမဦးဆုံးလို့ဆိုရမယ့်နိုင်ငံသားဝန်ကြီးအဆင့်အစည်းအဝေးကိုပုဂံမြို့မှာဇန်နဝါရီလ18ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်မှာလည်းဝန်ကြီးအဆင့်အစည်းအဝေးအတွက်အကြီးတန်းတာဝန်ရှိသူတွေရဲ့ကြိုတင်ပြင်ဆင်မှုဆိုင်ရာအစည်းအဝေးနဲ့အမြဲတမ်းကိုယ်စားလှယ်များကော်မတီရဲ့အစည်းအဝေးတွေကျင်းပဖို့ရှိပါတယ်။အာဆီယံဝန်ကြီးအဆင့်အစည်းအဝေးကျင်းပမဲ့ပုဂံမြို့မှာလုံညုံရေးဟိုတယ်နေရာထိုင်ခင်းတဲ့သတင်းသမားတွေအတွက်စီစဉ်ပေးထားတဲ့အခြေအနေတွေသိရအောင်ပုဂံမြို့ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုသားညွန့်ဦးကိုကိုကျော်ကျော်သိန်းကဝါရှင်တန် DC မြို့ကနေဆက်သွယ်မေးမြန်းထားပါတယ်။လုံညုံရေးအခြေအနေကိုကိုသားညွန့်ဦးကအခုလိုစတင်ပြောကြပါတယ်
။အာဆီယံအစည်းအဝေးကြီးကြီးကျင်းပမယ့်နေရာရောနောက်ဒီမြို့ရဲကြီးကိုအကုန်ကြည့်ပါတယ်။ကြည့်တော့လုံညုံရေးကတော့တော်တော်လေးယူထားတွေ့ရပါတယ်။တွေ့ရတယ်ဆိုတာကဒီသားကလေးပြောရကွာဒီမနေ့ကပေါ့နော်73နှစ်ကစပြီးတော့ဒီပုဂံကိုဒီမြန်မာနိုင်ငံရေတပ်ဖွဲ့ကနေပြီးတော့ဒီကားတက်တင်နေ340အကုန်လုံးတန်းစီပြီးရောက်လာတယ်။နောက်ဒီလုံခြုံရေးကားတွေရောက်လာတယ်။ရေတပ်ဖွဲ့ကြီးလည်းတူပြီးရောက်လာတယ်လို့ပြောပါတယ်။နောက်ဒီမြို့ထဲရောနောက်အာဆီယံစီဝေးလုပ်တဲ့နေရာမှာရောဒီလူရေတိတ်တပ်ဖွဲ့ကြီးချထားတာတွေ့ရတယ်။ဒီစားကံပြောရတယ်အရာတက်ဆိုင်တော့သူတို့သူကြောက်ကိုလုံခြုံရေးတင်ကြထားတွေ့ရပါတယ်။ဒါပေမဲ့ဆက်ဆံရလူလူနဲ့ဟိုနှောက်ရက်ပြီးတာမျိုးပါမရှိပါဘူး။သူကသူပြင်းထန်တာတွေတွေ့တယ်။နောက်တချို့နေရာတွေမှာ check point လုပ်ပြီးစောင့်နေရတွေ့ပါတယ်။
โอเคဆိုပကန်ဆိုတော့ကတကယ်တကယ်နိုင်ငံသားသားခီးသွားဧည့်သည်တွေမြန်မာနိုင်ငံလာရဲဆိုရင်အများဆုံးလာပြီးတော့လေပတ်ကြတဲ့နေရာဖြစ်တယ်လို့အခုချိန်ကလည်းပဲပွင့်လင်းရသည်ဆိုတော့ခီးသွားဧည့်သည်တွေလည်းတော်တော်များများရှိနေမှာပါပဲဆိုတော့ဟိုတယ်တွေမှာလုံခြုံရေးကိုရောဘယ်လောက်ထိများတင်းကျပ်ပါတယ်လဲဒီလိုခန္ဓာကိုယ်ရှာဖွေစစ်ဆေးတဲ့ကိရိယာတွေတတ်ထုတွေပါမပါစစ်ဆေးတဲ့ကိရိယာတွေစသည်အဖြစ်ပေါ်လေအဲ့လိုမျိုးတင်းတင်းကျပ်ကျပ်ရှာဖွေစစ်ဆေးတာမျိုးရောရှိပါလားခင်ဗျာ
အဲ့လိုခုနပြောလို့ပေါ့ metal detector ပေါ့နော်ဒီတတ်တူတွေရှာဖွေစစ်ဆေးတဲ့ပစ္စည်းတွေကျွန်တော်တို့တဲ့ hotel မှာလည်းတွေ့ပါတယ်တခြား hotel ချို့မှာလည်းတွေ့ရပါတယ်ဒါပေမဲ့အဲဒီဟာတွေ့တဲ့ပစ္စည်းတွေအကုန်လုံးကလည်းဒီတိုင်းနဲ့ထောင်ထားတာပဲဘာမှဟိုတင်းကြပ်ကြပ်စစ်တာတော့မရှိဘူးဒါပေမဲ့ခုနပြောလို့ပေါ့စစ်ဆေးရကိရိယာတွေရောအပြည့်စုံ hotel တွေရှိမှထားလာတာတွေ့ရပါတယ
်ဟုတ်ကဲ့ခုနကျွန်တော်တို့ပြောခဲ့သလိုပဲခီးသွားဧည့်သည်တွေကလည်းပဲလာနေကြတဲ့အချိန်ဆိုတော့ hotel နေရာတွေကရောခင်ဗျာဒီအစည်းအဝေးတွေအတွက်လာတဲမဲ့လူတွေအတွက် hotel နေရာတမန်ခီးသွားဧည့်သည်တွေဟိုတယ်နေရာတခါတရင်သမားတွေတို့ဟိုတယ်နေရာဟိုတယ်နေရာတွေကိုအဆင်ပြေကြရလားခင်ဗျာတဲဖို့ခူဖို့အတွက
်ဟိုတယ်နေရာတွေကတော်တော်လေးခက်ခဲတယ်ကျွန်တော်ကဒီခီးသွားတချို့မြေကြီးတော့သူတို့ဒီ booking လုပ်ထားတာတွေမရတာတွေသူတို့ရှိတယ်ရှိတော့သူတို့တခြားနေရာကိုတောင်းမရှိဘူးတွေလည်းသူတို့ကောက်စဉ်းစားနေကြတာရှိတယ်ကျွန်တော်တို့တရင်သမားတွေရောမှာဟိုတယ်နေရာရဖို့အတွက်ခက်ခဲရှိတယ်ရှိရဆိုတော့ကျွန်တော်တို့ခုတဲလို့ရတဲ့နေရာဆိုလို့ရှိရင်တကယ်အာဆီယံစီဝေးကျင်းပတဲ့နေရာနဲ့တော်တော်ကိုဝေးတယ်တော့ဒရင်းတောက်ဒီကုန်းကတော်လေးဝေးတဲ့ဟိုတယ်မှာတည်နေရတယ်။ဆိုတာကတော့ဟိုတယ်ရဲ့အနေထားခီးသွားတွေရောဒရင်းတောက်တွေအတွက်ကတော်လေးချက်တဲ့အနေထားတော့ရှိနေတယ်
။ဟုတ်ကဲ့။ဟိုတယ်နေရာအခက်အခဲရှိတာနဲ့အမျှပေါ့လေ။တခြားနိုင်ငံတွေကနေပြီးတော့အဆင်စီရွေးတွေလက်ခံကျင်းပခဲ့တဲ့အချိန်တုန်းကပြည်တွင်းပြည်ပဒရင်းယူကြတဲ့ဒရင်းသမားတွေအတွက်အဆင်ပြေအောင်အဆက်ဆက်ရရာစီစဉ်တာတွေတွေ့ခဲ့ရဦးပါတယ်။မီဒီယာစင်တာနဲ့အင်တာနက်ဆက်သွယ်ရေးကောင်းမွန်ချောမွေးမှုနဲ့စသည်အားဖြင့်ပေါ့လေ။အခုပုဂံစီရွေးတွေမှာရောကုသညုံတို့ဒရင်းသမားတွေအတွက်တည်င်းရယူဖို့လောလောကူကူချောချောမွေ့မွေ့စီစဉ်ထားတာတွေတွေ့ရပါရဲ့လားခင်ဗျာ
အတင်းရယူဖို့ကတော့အစီအွေးလုံးမဲ့နေရာတွေတွားလို့လာလို့ရအောင်လို့သူတို့လုပ်ပြီးထားတယ်ဒါပေမဲ့တင်းပို့ဖို့တော့ကျွန်တော်တို့အထူးဖြစ်ကျွန်တော်တို့ဒီအတန်ဖက်မီဒီယာတို့ဒီ TV ရုပ်သံမီဒီယာတို့တော်တော်လေးခက်ခဲရှိတယ်ရှိရဆိုတော့အခု media launch ဆိုပြီးတော့သူအာဆီယံစီဝေးကျင်းပတဲ့နေရာမှာထားပြီးမယ်အဲ့မှာလည်းခုံတွေပဲချထားပြီးတော့ဘာမှဒီ facility ပေါ့နော်ဟိုလုတ်ပြီးတာလည်းဘာမှမတွေ့သေးဘူးဒါပေမဲ့လည်း14ရက်ပဲရှိသေးတယ်ကျွန်တော်ဒီနေရာမလဲပြန်15ရက်နေမှာစပါပေါ့အဲ့တော့ချောင်းကြည့်အောင်နောက်ချက်ကအခုတဲတဲ့ hotel ဒီမှာလည်းအများစုကကျွန်တော်တို့ဒီ wifi ပေါ့နော် internet သုံးလို့မရဘူးဖြစ်နေတယ်အရန်ကြတယ်တုတ်ကြတယ်အခုဆိုရင်ကျွန်တော်တို့လုံးဝ internet ကိုသုံးလို့မရတဲ့အခြေအနေမျိုးဖြစ်တယ်အဲ့တော့သတင်းပို့အတွက်တော့အတော်ကြီးအခက်အခဲဖြစ်တယ်သတင်းတောက်တွေအတွက်တော့လက်တော်အခြေအနေကြီးပေါ့
ဟုတ်ကဲ့အခုကမနှက်ပြန်လားခင်ဗျဒီအာနန္ဒာဖျားပွဲတော်ကလည်းကျင်းပဖို့ရှိတယ်ဆိုတော့ဒီဖျားပွဲတော်ကလည်းအဲ့ဒီဒေသမှာဆိုရင်အတော်ကြီးကိုကြီးကြီးကျယ်ကျယ်စီစီကားကားရွာနီးချုပ်ဆက်ကလူတွေကြေးရွာသူကြေးရွာသားတွေလာတဲ့ဖျားပွဲကြီးဆိုတော့ဒီဖျားပွဲကြီးကျင်းပမဲ့အပေါ်မှာရောဒီကျင်းပမဲ့အာဆီယံအစည်းအဝေးတွေကသွားပြီးတော့တည့်ရောက်တာမျိုးရှိပါရဲ့လားဖျားပွဲကြီးကျင်းပမဲ့အခြေအနေကရောဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ပါတယ်ကျွန်တော်ဒီအာနန္ဒာဖျားပွဲကျင်းပမဲ့အခြေအနေကိုကျွန်တော်ရောက်ပါတယ်မနေ့ကျန်ဆိုရင်တော့တကယ်ဖျားပွဲနေ့ကြီးပေါ့နော်တော့အခုတော့ကျွန်တော်မြန်မာစီစီကားတော့ပဲလေးဒီနဲ့နောက်တခြားယွမ်နီချုပ်ဆက်ကအကုန်လုံးလာပြီးတော့ထုံးစံတို့သူတို့အစင်လာအတိုင်းပဲလာပြီးလေးဒီနဲ့လာကြတယ်ချူဆိုက်ကဲနဲ့လာကြတယ်တော်လေးစီစီကားရှိပါတယ်ကျွန်တော်ဒီစားကနေမိကြီးတော့လေအရင်နှစ်တည်းလိုပဲချူစီစီကားရှိတယ်အဲ့တော့လုံချုံကြီးကမြူထဲပိုင်းဒီမှာချထားတာရှိပေမဲ့ဒီဖျားပွဲကိုတော့သွားပြီးတော့ရိုက်ခတ်တဲ့သဘောပြုတော့ကျွန်တော်မတွေ့ရပါဘူး